မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအိမ်ချမ်းမြေလုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားကကျင်းစင်ပြပြဝင်ရောက်ဆွတ်ဖြတ်ခဲ့တယ်ဆိုတာမေးခွန်းထုတ်เสียမလို့ကြောင်းအမေရိကန်အရာရှိကလွတ်တော်အမတ်တွေကိုပြောကြားလိုက်ပါတယ်ဒါပေမဲ့မဲရလတ်တွေပြောင်းလဲသွားအောင်ရုရှားအစိုးရကလှုပ်ဆောင်နိုင်ခဲ့တယ်ဆိုတဲ့အထောက်အထားတော့မတွေ့ရဘူးလို့ဆိုပါတယ်ဝါရှင်တန်ဒီစီမြို့မှာရှိတဲ့ဒီမိုကရက်ပါတီဌာနချုပ်ကွန်ပျူတာတွေကိုရုရှားကထိုးဖောက်ဝင်ရောက်ခဲ့တာနဲ့ပြည်내ရွေးကောက်ပွဲမှာတန်းဌာနတွေကိုထိုးဖောက်ဝင်ရောက်ခဲ့မှုဟာအမေရိကန်ရွေးကောက်ပွဲပေါ်ဩဇာတက်ရောက်ရုံတက်တက်ထက်တိတိတသာကြော်လွန်ခဲ့ကြောင်းလွတ်တော်ထောင်လိုင်းရေးကော်မတီမှကျင်းပတဲ့ကြားနာပွဲအတွင်းအမိမြေလုံခြုံရေးဌာနဝန်ကြီးဟောင်းဂျေးဂျွန်ဆင်ကပြောပါတယ်2016ခုနှစ်အတွင်းသမ္မတဗလာဒီမီပူတင်ရဲ့ညွှန်ကြားချက်နဲ့ရွေးကောက်ပွဲပေါ်ဩဇာတက်ရောက်စေရည်ရည်ရွယ်ချက်နဲ့ရုရှားကစိုက်ဘာအတက်လို့ခေါ်တဲ့ကွန်ပျူတာကနေထိုးဖောက်ဝင်ရောက်မှုတွေပြုလုပ်ခဲ့ကြောင်းဂျေးဂျွန်ဆင်ကပြောကြားလိုက်ပြီးလာမယ့်နှစ်တင်မှာလည်းအမေရိကန်ရွေးကောက်ပွဲတွေမှာရုရှားရဲ့စိုက်ဘာအတက်တွေဟာတိုးမြင့်ဖြစ်ပေါ်လာမှာဖြစ်ကြောင်းပြောပါတယ်အမေရိကန်ကကွန်ပျူတာတွေကိုရုရှားကထိုးဖောက်ဝင်ရောက်မှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ပြောဆိုမှုကိုသမ္မတပူတင်ကညှင်းဆိုပါတယ်။ဒါပေမဲ့မျိုးချစ်ကွန်ပျူတာထိုးဖောက်သူတွေကပြုလုပ်ကောင်းပြုလုပ်နိုင်ခဲ့တယ်လို့တော့သမ္မတပူတင်ကပြောကြားခဲ့ပါတယ်။